Welcome to the Voice of America in Burmese.
Mingla mane kin ma khmyar. Yo American tan ye 2022 khu ne me la 6 ye taok cha ni mane kin season dwe ko American pi taw su Washington DC myo daw ga ni dai yai thulun pe ni ba de. Yo ye thulun che season dwe ko BOA Facebook sa myet na ne yau tan ga ni ji shu na sin nai ja ba de khmyar.ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်သတင်းတွေကတော့ဒီတိန်နဲ့ဂျပန်ဝန်ကြီးချုပ်နှစ်ဦးစလုံးကလုံခြုံရေးကိစ္စဆွေးနွေးနေကြပါတယ်ရုရှားနိုင်ငံရေးဝန်ကြီးကဂျူးစန်းချီရေးစကားပြောခဲ့တာကိုရုရှားသမ္မတပူတင်ကတောင်းပန်လိုက်ပါတယ်တိရီလင်္ကာနိုင်ငံမှာလွတ်တော်အတွင်းဝင်ရောက်ဆန္ဒပြဖို့ကြိုးစားတဲ့အကြောင်းသားတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်ဒါအပြင်သတင်းပေးပို့ချက်တွေဆောင်းပါးတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားမှာတခုကတော့
အမေကဆယ်နာရီရမပြီးတော့ဟေးဆယ်နေနေနေတော့ဖြစ်တာအပြည့်မှုတွေဖြစ်တယ်မနေ့ကတော့
စစ်ကောင်စီ
ကအများတက်တယ်မလို့အများကြီးဆုံးလို့တော့ပြစ်ချပေးတယ
်စစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရမှာအရော်မျိုးနယ်မလဲသာချေးရွာကအင်ဂျီ900ဝန်းကျင်မီးလောင်ပြီးလူ3ဦးသေဆုံးခဲ့ပါတယ်ကင်းပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေထွက်ပြေးနေရတဲ့အကြောင်းသတင်းပေးပို့ချက်မြန်မာစစ်ကောင်းဆောင်ကကန့်လန့်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်နဲ့အာဆီယံနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးမြမအရေးတုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်။ကဲအခုတော့တောက်ကြနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ကပြောပြပေးကြမှာပါ။
ယူကရိန်းနိုင်ငံမရီယိုပိုစစ်ကမ်းမြို့ကအဇော့စတဲသမီးစစ်ရုံမှာပိတ်မိနေတဲ့အရသား200လောက်ကိုဘေးလွတ်ရာထွက်ခွာနိုင်မှုနေပိုင်းမှာပြည့်ရထားမှာဖြစ်တဲ့အကြောင်းရုရှားကကြေပြူထားပေမဲ့စစ်ရုံမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားပါတယ်။သတင်းစစ်ဘက်ကရုရှားရဲ့ကျူးကျော်စစ်အတွင်းအချင်းချင်းပြစ်မှတ်ထားခံရတဲ့အဇော့ပင်လယ်မြောက်ဘက်ကမ်းရိုးကမရီယိုပိုမြို့ကိုရုရှားတပ်တွေထိန်းချုပ်ထားပေမဲ့သမီးစစ်ရုံကတော့မသိမ်းနိုင်သေးပါဘူး။မကြသေးခင်ရက်တွေကတော့ပိတ်မိနေတဲ့အရသားတရာကျော်ဘေးလွတ်ရာတင်းရှောင်နေကြတာပါပိတ်မိနေတဲ့အရသားတွေဘေးလွတ်ရာထွက်ခွာနိုင်အောင်စနေနေ့ထိနေ့ဘက်မှာအပြည့်ရထားဖို့ရုရှားတပ်တွေစီစဉ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစ္စရေးဝန်ကြီးချုပ်နက်ဖတာလီဘန်နက်နဲ့တယ်လီဖုန်းဆက်ပြောဆိုရမှာကြေပြူခဲ့တာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးအရသားတွေဘေးလွတ်အောင်တင်းရှောင်နိုင်မှုအပြည့်ရမဲ့ကြေကိုရုရှားကချိုးဖောက်နေကြောင်းစစ်ရုံမှာဆက်လက်ခုခံနေတဲ့ယူကရိန်းအဇော့တပ်ဖွဲ့ရဲ့ဒုတိယတပ်မှူးပိုဂျီဆာဗီယာဒိုစလက်ပလာမာကအွန်လိုင်းမှာဗီဒီယိုနဲ့ပြောဆိုခဲ့တာပါယူကရိန်းဝန်ကြီးချုပ်ကလည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့ပြောပါတယ်
Это у нас сегодня в Мариуполе там действительно
Мариуполь мюга Азовстал сайома тайпори пьентан ဖြစ်နေပါတယ်ရုရှားတပ်တွေကစစ်ရုံကိုဘုံကျဲနေပြီးအဆက်မပြတ်တိုက်ခတ်ဖို့ကြိုးစားနေပါတယ်လို့ပိုလန်နိုင်ငံမှာရောက်နေတဲ့ဝန်ကြီးချုပ်ဒန်နက်စ်ချမ်ဟိုင်းကသတင်းတောက်တွေကိုပြောခဲ့တာပါယူကရိန်းသမ္မတဖိုလိုဒီမီယာဇယ်လန်စကီကတော့မရီယိုပိုမြို့မှာကျန်နေသေးတဲ့အရသားတွေဘေးလွတ်ရာထွက်ခွာနိုင်အောင်အချိန်တော်ကြာအပြစ်ခတ်ရစဲထားဖို့လိုတဲ့အကြောင်းကြော်စာပြင်းနေဆိုမှာပဲပြောဆိုထားပါတယ်ယူကရိန်းပေါ်ကျူးကျော်မှုအတွက်ပြစ်ဒဏ်ခတ်တဲ့အနေနဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်နေရမှာကြာသာပြီးနေကအပျော်စီးသင်္ဘောတစ်စင်းကိုတင်လိုက်ပါတယ်ရုရှားတထေးဆူလေမန်ကာရီမော့ပိုင်ဆိုင်တဲ့တန်း300တဲ့အပျော်စီးသင်္ဘောကိုအမေရိကန်ရဲ့ပန်ချာချက်ရဖီဂျီအာနာဝယ်နေတင်လိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါဖီဂျီနိုင်ငံလော်တိုကာမှာအသိခံလိုက်ရတဲ့ကေမင်ချွတ်မှတ်ပုံတင်အမာဒီယာသင်္ဘောဟာပြီးခဲ့တဲ့လကတည်းကမက္ကဆီကိုကနေဖီဂျီနိုင်ငံကိုရောက်နေတာလို့လည်းဆိုပါတယ်ရုရှားတထေးရဲ့အကျိုးဆောင်ရှင်တွေကတော့တင်းမို့ကိုတခြားတထေးတယောက်ကပိုင်ဆိုင်တာလို့ပြောဆိုထားပါတယ်ရုရှားတထေးခရီမော့ကိုတော့ဆီးရီးယားနဲ့ယူကရိန်းနိုင်ငံတွေမှာရုရှားရဲ့လူရည်တွေနဲ့ဆက်နွယ်ပြီးအမေရိကန်က2014ခုနှစ်နဲ့2018ခုနှစ်တွေမှာပိတ်ဆို့တန်ခတ်အရေးယူထားတာပါအလားတူဥရောပသမဂ္ဂ EU ကလည်းတန်ခတ်အရေးယူထားပါတယ်ဖေဖော်ဝါရီလ24ရက်နေ့ကစယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့ဆက်နွယ်ပြီးသမ္မတဗလာဒီမီယာပူတင်အစိုးရကိုထောက်ခံသူရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်မဲ့အစီအစဉ်ကိုတော့အမေရိကန်ဆိုရကမလာတဲ့မှာပဲကြေညာထားတာပါအမေရိကန်ရှင်းနေချုပ်မယ်ရစ်ဂါလန်ကတော့ရုရှားဆိုရကိုအားပေးနေတဲ့ရာဇဝတ်သားတွေဖြစ်ရင်ညွန့်တုံ့နှုံးပြီးဒီလိုလူတွေရဲ့ပိုင်ဆိုင်မှုတွေကိုဖွက်ထားဖို့နေရာမရှိတဲ့အကြောင်းကြာသာပြင်းတွေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ် ဒိမနငယ်ကိုပင်ဟေဂင်မြို့ကရုရှားတန်ရုံးဝန်ထမ်းတွေလွန်ခဲ့တဲ့လလောက်ကနှင်ထုတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့မော်စကိုမြို့တော်မှာရှိတဲ့ဒိမတန်ရုံးကဝန်ထမ်း900ကိုနှင်ထုတ်လိုက်တဲ့အကြောင်းရုရှားကကြေညာလိုက်ပါတယ်။နှင်ထုတ်ခံရသူတွေသတင်းနှစ်ပတ်အတွင်းထွက်ခွာရမယ်လို့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေစာပြင်းတွေထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ထောက်လှမ်းရေးလုပ်ငန်းတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုပင်ဟေဂင်မြို့ကရုရှားတန်ရုံးဝန်ထမ်း15ယောက်ကိုဒိမနိုင်ငံကနှင်ထုတ်ခဲ့တဲ့တလားပြည့်နေ့မှာပဲရုရှားကကြေညာလိုက်တာလည်းဖြစ်ပါတယ်။ဒိမတ်မျိုးပေါ်မှာရုရှားထောက်လန်းရေးတွေတရှိုးလောက်တာမျိုးလက်မခံနိုင်အောင်ရှင်းရှင်းလင်းလင်းသိစေချင်လို့လုပ်ခဲ့တာလို့လည်းရုရှားတန်ဝန်တန်းတွေကိုနှင်ထုတ်ချိန်မှာဒိမတ်နိုင်ငံကပြောဆိုထားတာပါရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒိမတ်တန်ယုံကတန်တမန်တူကိုပြည်ဝင်ဝင်ဗီဇာညှင်းပယ်ထားကြောင်းဖော်ပြထားပါတယ်ဒိမတ်နိုင်ငံရဲ့မိတ်ဆွေမဆန်တဲ့လူရက်တွေကိုရုရှားနိုင်ငံကဆက်လက်တုံ့ပြန်မှုအခွင့်အရေးရှိကြောင်းနဲ့ဒါကိုလည်းဒိမတ်နိုင်ငံကိုအသိပေးသွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းဘက်ကရန်စတာမရှိပဲရုရှားကကျူးကျော်တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဥရောပနဲ့အနောက်မဟာမိတ်နိုင်ငံအများပြားကရုရှားတန်တမန်နေနဲ့ဝန်ထမ်းတွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားပေါ်စွန့်ရင်ထွက်မီကိုနီယာတွေကိုရှော့ချရမှာဂျပန်နိုင်ငံနဲ့တခြားနိုင်ငံတွေကိုပါကူညီနေအောင်နျူကလ িয়ার စွန့်ရင်ပုံမထုတ်လုပ်သုံးစွဲမဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောဆိုလိုက်ပါတယ်။2011ခုနှစ်ငရင်နဲ့ဆူနာမီရင်လိုင်းတန်ကြောင့်ဖူကူရှိမားနျူကလ িয়ার ဆက်ရုံမှာဓာတ်ငွေယူဆိတ်မှုတွေကျင်းပပြီးနောက်နျူကလ িয়ার ဓာတ်ပိဆက်ရုံတွေကိုပိတ်ခဲ့တဲ့ဂျပန်နိုင်ငံဟာရုရှားကဓာတ်ငွေတင်ပို့မှုတွေကိုပုံမအားထားလာခဲ့တာပါ။ဒါပေမဲ့လည်းဇူလိုင်လတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ဂျပန်နိုင်ငံမှာစွန့်ရင်တွေကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်မဲဆန္ဒရှင်တွေအကြက်တဲကျုံနေရချိန်မှာပဲအနာဂတ်စွန့်ရင်ဆိုင်ရာမူဝါဒတွေမှာနျူကလ িয়ার စွန့်ရင်ဟာတစ်စိတ်တစ်ပိုင်းပါဝင်လာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.25kHz 12.3 kHz 41.3 kHz 59.5 kHz 59.5 kHz 1905လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကဘာတဝမ်းလုံးမှာ2020နှစ်စာကနေ2021နှစ်ကုန်အထိနှစ်နှစ်တာကာလအတွင်းကိုဗစ်ကာယောဂါကြောင့်ကိုကိုဗစ်နဲ့ဆက်ဆက်ပြီးကောတေဆုံးသူပေါင်းဟာ15သန်းနီးပါးရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်ဒါဟာပုံမှန်အခြေအနေမှာတည်ဆုံတဲ့နှုံထက်ပုံမမြင်မနေပါတယ်အခုလိုတည်ဆုံနှုံတွေမြင်မလာရတာကကိုဗစ်ကာယောဂါရဲ့ရိုက်ခတ်မှုကြောင့်သာမကနိုင်ငံအလုံးအနေနဲ့ကျန်းမာရေးစနစ်တွေကောင်းမွန်အောင်မှန်ကန်တဲ့ကျန်းမာရေးအချက်အလက်တွေရရှိအောင်လှုံ့ဆော်ဖို့လိုအပ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူး Tedros Ghebreyesus ကပြောပါတယ်WHO အနေနဲ့နိုင်ငံအားလုံးနဲ့ကျန်းမာရေးသတင်းအချက်အလက်စနစ်တွေအားကောင်းလာစေရန်လက်တွဲလှုပ်ဆောင်ဖို့တန်ရိတန်ချထားပါတယ်လို့လည်းပြောပါတယ်။ကိုဗစ်ကာယောဂါကြောင့်ကောဆက်ဆက်မှုတွေကြောင့်ကောတည်ဆုံးမှုတွေရဲ့84ရာခိုင်နှုန်းဟာအမေရိက၊ဥရောပနဲ့အရှေ့တောင်အာရှတို့မှာဖြစ်တယ်လို့လည်း WHO ကဆိုပါတယ်။ဒါ့အပြင်အမျိုးသားများတည်ဆုံးမှုက58ရာခိုင်နှုန်းရှိပြီးအမျိုးသမီးတွေတည်ဆုံးမှုက43ရာခိုင်နှုန်းရှိတယ်လို့လည်းပြောပါတယ်။ဗြိတိန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးဟာဗြိတိန်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံကြပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကြေညာခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကသူ့ရဲ့လန်ဒန်မြို့10 Downing Street ကနေအိမ်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါကိုလက်ခံတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခေါင်းဆောင်နှစ်ဦးဟာဗြိတိန်နဲ့ဂျပန်တပ်ဖွဲ့တွေကိုပူးတွဲပြီးတဘာဝဘေးရန်ကယ်ဆယ်ရေးစတပ်ဖြန့်ထားရေးတို့ကိုလှုံ့ဆော်ကြဖို့သဘောတူညီကြလိမ့်မယ်လို့မျှော်လင့်ရကြောင်းဗြိတိန်အစိုးရကပြောပါတယ
် Security in Europe is indivisible from the security our security our collective security in the Asia
ဥရောပတိုက်လုံခြုံရေးနဲ့ Indo Pacific ဒေသရပ်ဝန်းမှာရှိတဲ့ကျွန်ုပ်တို့ Asia Pacific လုံခြုံရေးဆိုတာဟာခွဲခြားလို့မရပါဘူးလို့ဗြိတိန်ဝန်ကြီးချုပ်ပြောသွားတာပါ G7 ဆက်မှုအင်အားကြီး9နိုင်ငံမှာပါဝင်ကြတဲ့ခေါင်းဆောင်နှစ်ဦးဟာယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ အဲ့ဒီအတွက်ရုရှားသမ္မတဗလာဒီမာပူတင်ကိုဘယ်လိုဖိအားပေးလှုံ့ဆော်ရမလဲဆိုတာကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ရုရှားကယူကရိန်းပေါ်ကျူးကျော်မှုကိုဂျပန်နိုင်ငံကရှုံးချခဲ့ပြီးအနောက်ဥရောပနိုင်ငံတွေနီးတူပိတ်ဆို့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့ပါတယ်။ဒါအပြင်ဂျပန်နိုင်ငံကလည်းယူကရိန်းစစ်သားတွေကိုစစ်သားခမောက်တွေနဲ့လက်နက်မဟုတ်တဲ့စစ်ပတ်ဆိုင်ရာအထောက်ပံ့တွေကိုပေးအပ်ခဲ့ပါတယ်။အခုလိုယူကရိန်းပေါ်ရုရှားကျူးကျော်မှုဟာအရှိအာရှကိုရိုက်ခတ်လာပြီးအလားတူလို့ရမျိုးတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းအပေါ်ချိန်ချောက်လာမှာအင်အားသုံးတိုက်ခိုက်လာမှာကိုဂျပန်နိုင်ငံကလည်းစိုးရိမ်နေပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ကဂျူးစန့်ကျင်ရေးမှတ်ချက်စကားပြောကြားခဲ့တာကိုရုရှားသမ္မတဗလာဒီမာပူတင်ကအစ္စရေးဝန်ကြီးချုပ်နက်ဖတီဘက်နက်ကိုတောင်းပန်လိုက်ပါတယ်။ဟစ်တလာကိုယ်တိုင်ကဂျူးသွေးပါကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးလက်ဗရော့ကဒီသတင်းပတ်အစောပိုင်းကအီတလီရုတ်တံသတင်းတောက်ကိုပြောကြားခဲ့ပါတယ်။သမ္မတပူတင်ရဲ့တောင်းပန်စကားကိုအစ္စရေးဝန်ကြီးချုပ်ဘန်နက်ကလက်ခံကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေရဲ့ဂျူးလူမျိုးတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောင်မေ့ပွဲနဲ့ဂျူးလူမျိုးတွေအပေါ်ရှင်းရှင်းလင်းလင်းပြောသွားတဲ့အတွက်လဲကျေးဇူးတင်ရှိကြောင်းအစ္စရေးဝန်ကြီးချုပ်ယုံကသဘောထားထုတ်ပြန်ပါတယ်။ဒါ့အပြင်လည်းရုရှားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့တောင်းပန်ထားတာကိုဖော်ပြခြင်းမရှိဘဲနာဇီတွေရဲ့ဖမ်းဆီးညှဉ်းပန်းတပ်ဖြတ်ခံခဲ့ရတဲ့ဂျူးလူမျိုး6တန်းတဲက40ရာခိုင်နှုန်းဟာဆိုဗီယက်နိုင်ငံသားတွေဖြစ်ကြောင်းလည်းပါရှိပါတယ်။ဒါ့အပြင်အစ္စရေးနိုင်ငံမှာအခြေချနေတိုင်းနဲ့ဆိုဗီယက်စစ်ပြန်ဂျူးလူမျိုးတွေကျန်းမာစေကြောင်းစူတောင်းလိုက်ပါကြောင်းလည်းဖော်ပြထားပါတယ်။အပြန်အလှန်အနေနဲ့အစ္စရေးဝန်ကြီးချုပ်ဘန်နက်ကလည်းနာဇီဝါဒအပေါ်အနိုင်ရအောင်မြင်မှုမှာဆိုဗီယက်တပ်နီတော်ရဲ့အဆုံးဖြတ်ပေးမှုကိုလည်းမှတ်ချက်ပေးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့အစ္စရေးဝန်ကြီးဘန်နက်တို့ဟာဒီလမေ9ရက်နေ့မှာနာဇီတွေအပေါ်အောင်နိုင်ခြင်းအထိတ်မှတ်နဲ့ယူကရိန်းစစ်ပွဲတို့နဲ့ပတ်သက်ပြီးဆွေးနွေးကြလိမ့်မယ်ဖြစ်ပါတယ်။တီရီလင်္ကာနိုင်ငံမှာအဆိုးဝါးဆုံးစီးပွားရေးအချက်အလက်ကြောင့်သမ္မတဂိုဒါဗာယာရာဂျာပက္ဆာနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြစဉ်မှာမနစ်ကြာသာပရိနိကလွတ်တော်တဲကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံတွေနဲ့ပစ်ကတ်ခဲ့ပါတယ်။ Inter University တက္ကသိုလ်ကျောင်းသားများအဖွဲ့ချုပ်ကဥဆောင်တဲ့ကျောင်းသားတွေကအတားအဆီးတွေကိုဖယ်ရှားဖို့လှုံ့ဆော်နေကြစဉ်မှာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံတွေနဲ့ပစ်ကတ်တာဖြစ်ပါတယ်။ဆန္ဒပြသူလူစုလူဝေးဖြစ်နေစဉ်မှာရဲတပ်ဖွဲ့ဝင်တွေကမြေယူဘုံနဲ့ပြစ်ခတ်ရမှာအနီးမှာရှိတဲ့ပန်းညံတွေကဈေးဆိုင်တွေကိုထိမှန်ကုန်တယ်လို့မျက်မြင်သက်သူတွေကပြောပါတယ်။လူဦးရေ22တန်းရှိတဲ့တိရီလင်္ကာနိုင်ငံမှာအစားအစာလောင်စာဆီနဲ့ဆေးဝါးတွေပြက်လက်နေပြီးတမဒရာဂျာပက္ဆာနဲ့သူ့မိသားစုဝင်တွေအစိုးရအဖွဲ့တွေကနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းတမဒနဲ့သူ့မိသားစုဝင်တွေကတော့သူတို့အနေနဲ့ယာဒူးကနေဆင်းပေးမှာမဟုတ်ကြောင်းရှင်းရှင်းလင်းလင်းပြောထားပါတယ်။ ဒီကနေ့မနေ့တောက်ကြရမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လေးဦးနဲ့ကျွန်တော်တို့ပြောပြပေးတာပါ VOA American တန်ရဲ့တောက်ကြရနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ပထမအဦးဆုံးကြားရမယ့်သတင်းပေးပို့ချက်ကတော့စကိုင်းတိုင်းဒေသကြီးအရတော်မြို့နယ်မလဲသာကြီးရွာမှာနေအိမ်900နီးပါးကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးလှုပ်ဆင်မှာမိရှုပ်ဖျက်ဆီးခဲ့ပါတယ်။မလဲသာကျေးရွာကိုနယ်မြေရှင်းလင်းရေးလှုပ်ခဲ့တဲ့စစ်ကောင်စီတပ်ဟာမြင်းမှုမျိုးနယ်ကကျေးရွာတွေမှာတပ်ဆွဲနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်
။မတ်လ2ရက်နေ့ကစကိုင်းတိုင်းဒေသကြီးအရာတော်မျိုးနယ်ကမလဲသာကျေးရွာကိုမြန်မာစစ်ကောင်စီတပ်တွေဝင်ရောက်ပြီးနေအိမ်တွေကိုမိရှုပ်သွားတယ်လို့ဒေသခံတွေကပြောပါတယ်။မလဲသာကျေးရွာဟာအင်ဂျီ1000နီးပါးရှိပြီးနေအိမ်900ကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကခန့်မှန်းကြပါရယ်။နေအိမ်တွေမီးလောင်ကျွမ်းသွားတဲ့အတွက်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဒေသခံတူကအခုလိုပြောပါရယ်
။ကျွမ်းရဒီလိုပဲပေါ်နေတယ်မှာပဲနေနေရမှာ။စားလောက်ကလောရယ်ကိုရှိရနဲ့ချက်ပြုတ်စားတောင်းနေတာပါတော့တယ်ဟာအင်းကြီးရဲ့ဟိုခုလိုက်ဒီခုလိုက်ပါ။ခင်ဗျားတော့ကြားကြသွားမှာရှိရပါ။ဟိုအရာပြရတာလည်းခက်ခဲဖြစ်တယ်လေ။အဲဒီပါရယ်နဲ့လုံလောက်မရှိတော့ဘူးလေ။ဒီပြောရင်ဒီအဲဒါဆိုဒီတစ်ခေါက်လောက်ရှိတာကြီးကအကုန်လုံးတော့လဲထွက်နေတာဆိုတော့ဘာကြီးကိုလုံးလောက်ကျဲတယ်ပဲရှိမှာတော့
မလဲသာကြီးရဟာဒီတစ်ကြိမ်ဟာပထမဆုံးအကြိမ်မီးရှို့ခံရတာဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရောက်ချိန်မှာကြိုတင်သိမ်းရှောင်နိုင်တဲ့အတွက်ပစ္စည်းအနည်းငယ်တော့ယူဆောင်လာနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မတ်လ2ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာအသက်ကြီးပိုင်းမျက်စိမမြင်တဲ့အဖွားတို့ကျမ်းမာရေးမကောင်းတဲ့လူငယ်တအူးတို့ဟာမသိမ်းရှောင်နိုင်ပဲ နေအိမ်တွေထဲမှာမီးလောင်ကျွင်းပြီးတိတ်ဆုံးခဲ့တယ်လို့ကျန်လူငယ်တူဦးမှလည်းပြစ်သက်ခံရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့ဟာမြင်းမှုမျိုးနယ်ထဲမှာနေမြေရှင်းလင်းရေးတွေလုပ်ဖို့ပြင်ဆင်နေတယ်လို့မြင်းမှုဒေသခံကကွယ်ရေးတပ်ဖွဲ့ဝင်တူဦးကအခုလိုပြောပါတယ
်။အရေးအခြေအနေကတိမမှုဆိုတာတော့ဟိုလောလောဆယ်တော့သူတို့ဟိုဒီဘက်ဟိုရွာရွာဒီဘက်ကျွန်တော်ဒီဘက်မြင်းမှုမျိုးနယ်ထဲကတွဲဆောင်ဆိုတဲ့ရွာမှာလောလောဆယ်တက်တက်တူတာသူတို့ကတော့ဒီသားပုံများတယ်သူတို့ပြန်လောလောဆယ်တော့သူတို့နေထားကိုကျွန်တော်တို့ပြန်ဒီကျွန်တော်ဒေတာကဒီအဆောင်ကြီးရော
စကိုင်းတိုင်းအရာတော်နဲ့မြင်းမှုမျိုးနယ်အတွင်းဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး Data for Myanmar အဖွဲ့ရဲ့အချက်အလက်တွေအရအာဏာသိမ်းပြီးတဲ့2022ခုနှစ် February လ3ရက်ကစလို့2022ခုနှစ် April လ30ရက်နေ့အထိတနှစ်ကျော်အတွင်းမှာမြန်မာနိုင်ငံတဝန်းလူနေအိမ်11,418လုံးမိရှုဖျက်ဆီးခံရတယ်လို့ဖော်ပြထားပါတယ်အများစုဟာစကိုင်းတိုင်းတွေကဖြစ်ပြီးတော့မကွေးတိုင်းနဲ့ချင်းပြည်နယ်တို့မှလည်းနေအိမ်တွေအပြင်ဘာသာရေးအဆောက်အဦတွေပါမိရှုဖျက်ဆီးခံရတာတွေရှိပါတယ်ခင်ဗျာ
အရော်မျိုးနယ်မလဲသာကြေးရွာမိရှုခံရတဲ့အကြောင်းကိုရဲမုံပြောပြသွားတာပါအခုဆက်ပြီးကရင်ပြည်နယ်တဲကသတင်းတပုတ်မှာတော့ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလဲတကွန်းတိုင်းကြေးရွာထဲမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ဒေသခံ 2,500 ကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ္မာကပြောပြပေးပါမယ်
။ကျိုင်းစင်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာထဲမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်လပ်ရေးတပ်မတော် KNLA ပူးပေါင်းအဖွဲ့တွေကြားမေလ၄ရက်နေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။
ဒီနေ့ကဆယ်နာရီရနေပြီးတော့နေနေနေလားဖြစ်ကဒီလိုမျိုးဖြစ်တဲ့ညီမလေးအော်အဲ့ဒီမှုတော်ဘက်ကနေတော့အများဆက်ကနေတော့အများကြီးသုံးလုံးတော့ပြစ်ချပေးတယ
်ပြီးခဲ့တဲ့ April 23ရက်နေ့တုန်းကလည်းခလဲတကွန်တိုင်းကျေးရွာရဲစခန်းနာမှာစစ်ကောင်စီနဲ့ကရင်အမျိုးသားလွတ်လပ်ရေးတပ်မတော် KNLA ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်ရက်ဆက်ဆိုသလိုမကြမကြပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေတာလို့ပြောပါတယ်ဒီလိုတိုက်ပွဲဖြစ်တိုင်းမွန်ပြည်နယ်မူရုံမြို့နယ်အပစ်ကြီးရွာမှာအခြေစိုက်တဲ့အမြောက်တပ်318တရင်ကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်းကြီးရွာဘက်ကိုလက်နက်ကြီးနဲ့မကြာခဏလှမ်းပစ်ခတ်တယ်လို့ရွာကန်တွေကပြောပါတယ်။ဒါကြောင့်လဲဒေသခံအများစုကဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံရွာသားကပြောပါတယ်။
အချင်းတွေကဒီတော့ဖြစ်နေရတယ်ဒီကရနေလာပြန်နေတော့ဆိုတော့ဟိုရွာထဲမှာလို့ရွာခင်းတက်တယ်လို့ပြောမကတော့ဒီပုံစံဖြစ်တာရှိတော့မြို့တွေပေါ်တာဆက်ခံရတာရှိရင်အထူးထောက်ခံရတာရှိရင်ဘောင်းကွဲတော့
ခလဲတကွန်တိုင်းကျွော်ဘတ်တိုက်ပွဲနဲ့ဖမ်းဆီးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဘေးလွရာကိုထွက်ပြေးနေတဲ့တကွန်တိုင်းရွာကန်တဦးကတော့ရွာထဲတိုက်ပွဲကြောင့်ဘေးလွရာကိုအသက်လူထွက်ပြေးလာတာလို့ပြောပါရယ်။ဒါကြောင့်ငြင်းချမ်းရင်းမြန်မြန်ရပြီးအိမ်ပြန်ကျင်တယ်လို့ပြောပါရယ်။
ရပါစီချာခါချာစီချာရပါနေလေရလေတနာလည်းကြီးရကြတော့နေလို့မရတော့ဖြစ်ကြလာတော့ဒီမှာရှေ့ရနာအချိန်ကတော့ချိုးကြတော့ကြောက်ကြနေရောကြံတော့အမတို့ကတော့ပြန်ဝင်လို့မရဘူးကြော်တယ်စားတာစားတာလည်းတော်ကြီးလို့မရဘူးစားတယ်ပါလာနေတယ်ဘူရဆက်ဘူရတာပေါ့ကြော်ကြနေချင်တာပေါ့အဲ့ဒီလည်းပြန်ချင်တာပေါ့လေအဲ့ဒါပြင်လိုက်မယ်ဆိုတော့ရင်ဆိုင်ရောမြန်ဆက်လို့ချင်တာပေါ့
နောက်ထပ်ရွာကန်တူကသူတို့တွေအခုထွက်ပြေးလာတာ10ရက်ကျော်သွားပြီလို့ပြောပါတယ်သူတို့ကိုလူမှုရေးအဖွဲ့တွေကကူညီဆောက်ရှောက်ထားတယ်လို့ပြောပါတယ
်ချိန်ကလေးနဲ့ပဲကျော်တဲ့မှာကေဂျီအာဒီပါတီလိုက်ပြီးတော့စားရတယ်ခင်ဗျားကလည်းများတယ်ဟုတ်လားသင်မပြေဘူးပေါ့နောက်တော့ရေရပါတော့ကေဂျီမာဒီပါခေါ်ရဒီစခန်းကိုရောက်လာတယ်ဒီစခန်းရောက်လာတော့အပူပြေတော့မရှိတော့ပါဘူးကောက်ကောင်းပဲစားရတယ်ကောက်ကောင်းပဲအဲရတယ်
တိုက်ပွဲကြောင့်ခလဲတကွန်တိုင်းကျေးရွာနန်းတိုင်ထွန်ကျေးရွာတွေအပါအဝင်ပအဝင်းစင်ကျေးရွာတော်တော်များများနေရက်စွန်ကထွက်ပြေးနေရပြီးလူဦးရေ 2,500 ကျော်ရှိတယ်လို့ပြောပါတယ်အဲ့ဒီစစ်ပေးဒုက္ခတွေတွေဟာယာယီစစ်ပေးရှောင်စခန်းမှာနေထိုင်သူတွေရှိသလိုတောတောင်ထဲမှာခိုးလုံနေရတဲ့လူတွေကလည်းရှိပါတယ်။တောတွေကလူတွေအတွက်ကစားရည်တောက်ရည်အခက်အခဲပိုဖြစ်တယ်လို့ဝင်းရော်ဒေတာစစ်ပေးရှောင်ကူညီဆောက်ရှောက်ရေးကော်မတီကအခုလိုပြောပါဗျာ။
အာတော့ဖြစ်ဖြစ်ဒီတော့ပထမဆုံးအကြိမ်နေနဲ့တို့ရာဒီနီးစားရတော်တဲ့တောင်းတဲ့တို့ရဲ့ Rubber Channel မှာစုနေတယ်အဲ့မှာကျွန်တော်တို့ဒီလူငယ်တွေကကိုင်းစင်းပြီးတော့တို့အချိန်နေလိုက်ချိတဲ့အခါမှာအဲ့မှာပြေတော့ကျွန်တော်တို့ကဒီစုံနေနေလေးဘယ်လိုပြောမလဲအန်ဒီအကင်းတဲ့ရွာကိုအောက်ပို့ပေးတယ်ဆက်နဲ့တချို့ကဒီဒေသဆွဲတဲ့အစုစုပြည့်ဒီအပွားကြီးပေါ့နော်တွားရလာရအဲ့မှာပြေလာတွေ့တော့တို့ကတချို့ကတော်တဲ့မှာပဲကြံနေသေးတယ်လည်းရှိတယ်အဲ့ဒီတော်တဲ့မှာကြံနေတဲ့
ဒီအတွက်တော့ပို့ပြီးတော့ခက်ခဲတယ်ကျွန်တော်ရိတ်ခါရတဲ့အခါမှာလည်းသွားထောက်ပံ့ရအောင်ဆင်မပြေဘူးစစ်ပြေးဒုက္ခတွေတွေကမိမိတို့နေရက်စီကိုပြလာခြင်းပဲလောလောဆယ်အဲ့ဒီဒေတာတွေဘက်မှာစီးရဲအခြေအနေတင်မာနေစေဖြစ်တယ်လို့ပြောပါတယ်ဒေါက်တာနဲ့မှာရက်ရှိပုံခုနေရတာနဲ့အမျှအခုညီတွေလည်းလိုအပ်နေတယ်လို့ဒုက္ခတွေတွေကပြောပါတယ်ရှင်ကရင်ပြည်နယ်ဘက်ကတရင်အလိမ္မာပြောပြပေးတာပါအခု ပြန်ဖို့ရက်နီးလာချိန်မှာတက်ရောက်မဲ့အဖွဲ့တချို့နဲ့မတက်ရောက်မဲ့အဖွဲ့တချို့ဆိုပြီးတော့သတင်းတွေထွက်နေပါတယ်။ဒါမဲ့တင်းလာနောက်ဆုံးအကြောင်းပြန်ရမယ်အခုတစ်ခါဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ငြိမ်းချမ်းရေးဖိတ်ခေါ်ချက်ကအရင်နဲ့နှိုင်းယှဉ်ရင်အားနည်းချက်တချို့ရှိတယ်လို့အနီးကစောင့်ကြည့်သူတွေကသုံးသပ်နေကြပါတယ်။ကိုဝင်းမင်းမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီတစ်ခေါက်ငြိမ်းချမ်းရေးကလန့်ချက်ရဲ့မထင်မှတ်ပဲဖြစ်လာခဲ့တဲ့အားနည်းချက်ကို PPSD ခေါ် NCA အပြည့်အဝလက်မှတ်ထိုးတိုင်းရင်းသားဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့အကြံပေးဥက္ကဋ္ဌဆိုင်က
ဒီတက်မတော်ကအာဏာရယူပြီးတဲ့နောက်ပိုင်းမှာတစ်နှစ်နဲ့လေးလာနီးနီးကြတော့မှဒီကိစ္စကရုပ်တရက်ချက်ချင်းပေါ်လာတော့အရင်ကဆိုလို့ရှိရင်ဒီဗိုလ်ချုပ်ကြီးခင်ညွတ်တို့ကလှုပ်တော့လဲသူတို့ကိုယ်စလဲလှုပ်ပြီးတော့အရင်ဆွေးနွေးတယ်သမရာကြီးတိမ့်ပင်လှုပ်တော့လဲဦးအောင်မင်းတို့ကိုလှုပ်ပြီးရှင်းလင်းပြပြီးတဲ့နောက်ပိုင်းကြတော့မှငြိမ်းချမ်းရေးဆွေးနွေးပွဲတွေကဖြစ်လာတာ။အခုဒီအချိန်ကြတော့ဒီတက်ချုပ်ကြီးကကြီးညာတာပဲရှိတယ်လူလွတ်တာတော့မရှိဘူးဘာမှထပ်ပြီးမှရှင်းလင်းလာလဲဒါလည်းမရှိဘူ
းဒါအပြင်ကိုလိုချင်တာတစ်ခုတည်းစစ်တပ်ကအရင်လုပ်ခဲ့ပုံမျိုးဖြစ်မှာစိုးရိမ်တယ်လို့ပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဦးခွန်မြင့်ထွန်းကဆိုပါတယ
်အဲကျွန်တော်တို့တမိုင်းတစ်လျှောက်လုံးကြုံခဲ့ရတာကတော့62ခုနှစ်ဆေးအာဏာသိမ်းမှု1988ဆေးအာဏာသိမ်းမှုတွေအပါအဝင်ဒီအာဏာသိမ်းမှုအဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာငြင်းငြင်းရေးဖိတ်ကော်ဆွေးနွေးတာမျိုးတွေကိုတကယ်ငြင်းငြင်းရေးအစစ်မှန်ပေါ်ထွန်းရေးအတွက်မဟုတ်ပဲနဲ့ဆေးအာဏာရှင်စနစ်သက်ဆိုးရှည်စေရေးဒီနိုင်ငံရေးကထွက်ပေါက်ရှာပြီးလုပ်ခဲ့တာမျိုးတွေကပဲများခဲ့ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့အရေးကဒီမိုကရေစီရေးနဲ့ဖယ်ရယ်အရေးတိုင်းသားရေးဖြစ်ပါတယ်အဲ့တော့ဒီစစ်တပ်ကနေပြီးတော့အစဉ်ဆက်လုပ်ခဲ့တာကတော့မြောက်ပိုင်းကိုအပြစ်ခတ်ရက်စေးကြီးလုပ်ပြီးတောင်ပိုင်းကိုတိုက်တယ်တောင်ပိုင်းကိုအပြစ်ခတ်ရက်စေးကြီးလုပ်ပြီးမြောက်ပိုင်းကိုတိုက်တယ်အနိုင်ငံရေးပိုင်းမှာကြတော့ဒီမိုကရေစီအရေးကိုထိုးတင်သလိုနဲ့တိုင်းရင်းသားကိုအရေးကိုနှိပ်ကွတာရှိခဲ့တယ်တိုင်းရင်းသားအရေးကိုထိုးတင်သလိုနဲ့ဒီမိုကရေစီကိုနှိပ်ကွခဲ့တာဖြစ်ပါတယ်အဲ့တော့အခုဒါဗိုလ်ချုပ်မှုမင်းအောင်လှနေနေရလဲ2020ရွေးကောက်ပွဲရလက်နဲ့ຫນွေဥတော်လှန်ရေးရလက်တွေကိုဖျောက်ဖျက်ခြင်းတဲ့အခါမှာဒီတိုင်းရင်းသားတွေကိုအသုံးချပြီးတော့သူ့ရဲ့တရားဝင်မှုယက်တီမှုဒါနိုင်ငံရေးကအသုံးချသွားနိုင်တယ
်အခုဗိုလ်ချုပ်မှုကြီးရဲ့ဖိတ်ကြားမှုပေါ် PIO ကချင်းလွတ်မြောက်ရေးအဖွဲ့ကပါဝင်သင့်သူတွေမပါလို့တက်မှာမဟုတ်ကြောင်းနဲ့KNU ကမြို့သားစီယုံကလည်းလာလူတဘောပြောခဲ့ချိန်မှာဆက်ဖြစ်လာနိုင်ခြေကိုဥက္ကဋ္ဌဆိုင်က
ခုလောလောဆယ်ကတော့လက်မှတ်ထိုးတဲ့အဖွဲ့တွေကတော့သွားကြမှာပါပဲအားလုံးနီးနီးရမဖိတ်ထားတဲ့ CNF ကလိုရင်ပေါ့နော်သို့တော်လည်းပဲသူတို့ရဲ့ထိပ်တီးကောင်းဆောင်သွားမလားမသွားဘူးလားဆိုတဲ့ကိစ္စကအကုန်လုံးဝိုင်းပြီးတော့မှစဉ်းစားနေတဲ့ကိစ္စဖြစ်တယ်တကယ်လို့သွားလို့ရှိရင်ဘာရနိုင်တယ်လဲဒီဆဲစုဒန်နေနဲ့အကျိုးနှက်အောင်ဘာတွေသွားပြီးတော့မှဒီတက်ချုပ်ကြီးကသူတို့ပြောမလဲနောက်တစ်ခုကလည်းသူတို့ကဘာတွေသွားတင်ပြမလဲဆိုတာလည်းသူတို့စဉ်းစားမှာကိုဒီလက်မှတ်ထိုးထားတဲ့အဖွဲ့ဆေးအဖွဲ့ကလည်းအစည်းအဝေးရှိပြီးဒီကိစ္စကိုအကုန်လုံးဝိုင်းတုံးပတ်ဆုံးဖြတ်ကြမှာပေါ့အခုမြောက်ပိုင်းကတော့အထူးသဖြင့် UWSA ကတော့သူတို့ကအကြောင်းကြားလာပြီလို့ပြောပါတယ်ပထမပေါ့ယူရှန်ကိုလက်မှတ်ထိုးပြီးတော့မှဒုဥက္ကဋ္ဌနဲ့ဒီအဖွဲ့ဝင်တွေလူစည်းရုံးကိုပေးလာတယ်လို့ကြားရပါတယ်။အဲဒီလက်မှတ်မထိုးသေးတဲ့အဖွဲ့တွေကတော့ KNTV ကလွှဲလို့ရှိရင်ဂျန်နက်ခွန်အဖွဲ့ကတော့ TIO ကလွှဲလို့ရှိရင်တော့အများစုကသွားမှာပါလို့ကြားရပါတယ်။
အဲဒီတော့ဖြစ်လာမဲ့ဆွေးနွေးပွဲမှာအရင်လိုတစ်ဖက်သက်စစ်တပ်အနေနဲ့ကိုယ်လမ်းပြမြေပုံပဲဆွေးနွေးမှာကိုစိုးရိမ်မိတယ်လို့ဦးခွန်မြထွန်းကဆက်ပြောပါတယ်
ဒါသူ့ရဲ့လမ်းပြမြေပုံဖြစ်အောင်သူကလည်းလှုပ်ဖို့ကြိုးစားမှာ哦အဲ့ဒါကတော့တိုင်းတိုင်းသားလက်ကန်တွန်လိုင်းဖွဲ့စည်းတွေနေရတော့ဒီငင်းငင်းရေးကိစ္စနဲ့ပတ်သက်ဒီဆဲအနာရှင်စနစ်ပါဝင်အနာရှင်စနစ်မျိုးချုပ်ငြိမ်ပြီးတော့ဖယ်ဝယ်ပြည်တော်စုတိဆောက်ရေးဆိုတာမျိုးလက်ရှိနိုင်ငံအကြက်တဲတွေဖြည့်ရှင်းနိုင်ဖို့ဆိုတာမျိုးပြီးရင်အခုကျွန်တော်တို့တကယ်ဆွေးနွေးပွဲဖြစ်မယ်ဆိုရင်လေဒါဒေါံဆန်းစုကြည်နဲ့သမရာယူဦးဝင်းမြက်ပါဝင်နိုင်ငံရေးကျင်းသားတွေချက်ချင်းလှုပ်ပြီးတော့အားလုံးပါဝင်တဲ့ဆွေးနွေးပွဲမျိုးအဲဒီလိုအချက်တွေကိုကျွန်တော်တို့ထိထိမိမိပြည်သူလူထုကိုပြောပြရှင်းပြပြီးမှတွားပြီးဆွေးနွေးတာတော့ပိုပြီးကောင်းမယ
်အလားတူဥက္ကဋ္ဌဆိုင်ကလည်းစစ်ကောင်စီရဲ့လက်ပြမြေပုံကိုမဆန့်ကျင်ဖို့ပဲဆွေးနွေးလာနိုင်တာပေါ့
ဒီကတော့ပ
ပြောနိုင်ချေရှိတာပေါ့ဗျာတို့တော်လည်းပဲအခုဒီဥစ္စာဟာကျွန်တော်တို့ပထမဆုံးတွေ့ဆုံတဲ့ပွဲဖြစ်တဲ့အခါကျတော့နှစ်ဖက်ကကိုပြောလို့တာပြောပြီးတော့မှအဲ့ဒီကနေတစ်ဆင့်အပိတ်မဟုတ်ပဲနဲ့ဆက်လက်ပြီးတော့မှညှိနှိုင်းတော့ကြမယ်ဆိုတဲ့သဘောတူညီချက်ရရင်ပေါ့အင်မတန်မှကျွန်တော်တို့တိုင်းပြည်အတွက်အကျိုးရှိတယ်တကယ်တော့ဆရာနာသိမ့်ပြီးမတင်ငြိမ်မှုတွေပုံများလာချိန်မှာရွေးကောက်ပွ
ထုတ်လွှင့်ပေးကြပါတယ်။လာမယ့်သတင်းပတ်မြို့တော်ဝါရှင်တန် DC မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာအရှိတောင်အရှာခေါင်းဆောင်တွေအိမ်ပြူတော်မှာပထမဆုံးအကြိမ်စုဝေးတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒေတာတွင်လုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအရေးကြီးတဲ့အချိန်အခါဖြစ်နေပေမဲ့ဒီဆွေးနွေးပွဲကိုဖိလစ်ပိုင်နဲ့မြန်မာခေါင်းဆောင်တွေတက်ရောက်မှာမဟုတ်ပါဘူး။ဂျက်စီကာစတုန်းသတင်းပေးပို့ထားတာကိုမမ်းမြတစင်အောင်ကပြောပြပေးပါမယ
်။2016ခုနှစ် American California ပြည်နယ် Sunny Lands မှာပထမဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးနောက်ပိုင်းမှာအရှိတောင်အာရှဒေသမှာစစ်တပ်အာဏာသိမ်းမှုတဘာဝဘီယန်နီရဲ့ကယောဂါစာရီအပြင်လက်ရှိယူကရိန်းစစ်ပွဲနဲ့တရုတ်မှလည်းစစ်ကမ်းတွေပိတ်ထားတာကြောင့်လောင်စာနဲ့စားနပ်ရိက္ခာပြက်လက်မှုတွေနဲ့ကြုံနေရတယ်လို့ American ASEAN စီးပွားရေးကောင်စီက Mark Milley ကပြောပါတယ
် Asia you know trade for example is
အာရှမှာဥပမာအဖြစ်ကုန်သွယ်မှုကိုဗျူဟာလို့ထင်မြင်လေးရှိပါတယ်ပြီးတော့တမိုင်းအစဉ်ဆက်အမေရိကန်ဟာလုံခြုံရေးပိုင်းမှာမဟာဗျူဟာအရတိတ်ကိုအောင်မြင်နေပါတယ်။ကုန်သွယ်ရေးအတိုင်းအတာအရမဟာဗျူဟာမှာတော့စိန်ခေါ်မှုတွေပိုပြီးများလာပါတယ
်။အာဆီယံဖွဲ့ဝင်6နိုင်ငံဟာအမေရိကန်ရဲ့ထိတ်တန့်ကုန်သွယ်ဘက်တွေထဲမှာပါဝင်ပေမဲ့အမေရိကန်အနေနဲ့အဓိကထိတွေ့ဆက်ဆံမှုအစပြုအစည်းအဝေးတွေကိုအခုထိပ်သီးစည်းဝေးပွဲအတွင်းမှာထုတ်ဖော်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။ American ASEAN ထိပ်သီးအစည်းအဝေးကနေဒေတာရင်းနိုင်ငံတွေအတွက်ဘာရီရနိုင်ပါမလဲ။နေတိုးမဟာမိတ်အဖွဲ့နဲ့ယူကရိန်းကိုအမေရိကန်စစ်တပ်အနေနဲ့ပံ့ပိုးနေရပေမဲ့အင်ဒိုပစိဖိတ်ဒေတာရင်းမှာပေးထားတဲ့ကတိကဝတ်တွေအတိုင်းဆက်ပြီးတော့အကောင့်ထဲမပေါ်နိုင်တာတွေရှိမှာမဟုတ်ဘူးဆိုရာကိုအရှိတောင်အာရှနိုင်ငံတွေကအာမခံချက်ရလူတွေလို့လေးလာသူတွေကမြင်ပါတယ်။ဒီပေါ်မှာမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနအရှိတောင်အာရှ Program Director Greg Bolin က
ဒါကဂိုဒီလော့ခ်ရိုးရပုံမြင်တဲ့ကပြဿနာမျိုးပါအမေရိကန်ကဘာပဲလုပ်ပေးပေးလုပ်သမျှကိုများလွန်းနေနည်းလွန်းနေဆိုတာမျိုးနဲ့မကျေနပ်နိုင်ကြပါဘူးအမေရိကန်ဘက်ကဘယ်လောက်ထိလုပ်ပေးတာကိုဒေသတွင်းနိုင်ငံတွေလူကျင်လာလဲအများအားစိုးရိမ်မှုတွေရှိနေပါလေ
အမေရိကန်တရုတ်ဆက်ဆံရေးမှာလည်းအထူးသဖြင့်တောင်တရုတ်ပင်လယ်ထဲလွတ်လပ်စွာရေကြောင်းသွားလာခွင့်နဲ့ပတ်သက်ရင်အမေရိကန်ဘက်ကရှင်းလင်းပြတ်သားတဲ့သတင်းစကားပေးဖို့လိုတယ်လို့ကြွမ်းကျင်သူ Greg Bolin ကပြောပါတယ
်ဒီလိုထိပ်သီးဆွေးနွေးပွဲတိုင်းမှာတရုတ်ရဲ့ပြုမှုလုပ်ရက်တွေနဲ့ပတ်သက်ပြီးပြင်းပြထန်ထန်ရှုတ်ကြတာတွေတွေ့ရပါလိမ့်မယ်။ကြည့်အမေရိကန်ရိမ့်ရိုင်သွားပြီဆိုတာမျိုးပြောလာနိုင်ပါလေ
။ American ASEAN စီးပွားရေးကောင်စီက Mark Milley က
တေချာတာကတော့ American တရုတ်ဆက်ဆံရေးဒီထက်ပိုပြီးနောက်ဆက်တွဲအပြောင်းအလဲတွေပေါ်လာမလား။ ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့နားလည်တွက်ဆလာနိုင်တာကတန်ဖိုးရှိတဲ့အချက်ပါ။ကိုးကားသည်ဖြစ်စေမကိုးကားသည်ဖြစ်စေဒီအပြောင်းအလဲအပေါ်ကအကျိုးအမြတ်ယူလာနိုင်ပါတယ
်တရုတ်ကုန်ထုတ်လုပ်တဲ့နေရာတွေမှာအာဆီယံကအစားထိုးနိုင်ဖို့စပီးဝင်ရောက်ပြီးသားပါတပိုင်းလျက်ကူးပစ္စည်းလိုအီလက်ထရောနစ်ထုတ်ကုန်တွေအမေရိကန်နဲ့ပူပီးပူပေါင်းဆောင်ရွက်ဖို့မလေးရှားနိုင်ငံကကြီးညာမယ်လို့မျှော်လင့်ရတဲ့အကြောင်းလဲ American ASEAN စီးပွားရေးကောင်စီသုတေသီတွေကပြောပါတယ်အိန္ဒိယအပါအဝင်အရှေ့တောင်အာရှရဲ့တခြားကမ္ဘာနိုင်ငံတွေနဲ့ကုန်သွယ်ဘက်အဖြစ်စီးပွားရေးအရာပိုပြီးတော့ပေါင်းစည်းလာတာကိုလည်းအခုထိပ်သီးအစည်းအဝေးမှာအနီးကပ်ဆောင်ကြည့်နေတယ်လို့အမျိုးသားရေချောင်းသွားလာရေးဆိုင်ရာဖောင်ဒေးရှင်းကသုတေသီဂျေမန်နီယာကသုံးသပ်ပါတယ်
အိန္ဒိယနိုင်ငံတော်တော်အထူးသဖြင့်အဲ့ဒီသားမှာသူ့ကိုယ်ပိုင်အကျိုးစီးပွားအများကြီးရှိနေပါတယ်အရေးကြီးတဲ့အရှေ့တောင်အာရှကမ်းရိုးတန်းတစ်လျှောက်မှာစွမ်းရည်နဲ့ပတ်သက်လို့လုံခြုံမှုအရာရောလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေပါပါဝင်ပါတယ်
။အားလုံးကိုကြည့်ရင်အရှေ့တောင်အာရှဒေသဟာအင်းနဲ့အားနဲ့ရွေရှားနေပြီးဒီရာစုနှစ်အတွင်းအကြီးမားဆုံးကမ္ဘာစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတော်တော်များများအတွေ့အဓိကအချက်အချာပိုဖြစ်လာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ရှင်
။ VOA American တန်ရဲ့တောက်ကြာနေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်ကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Flux application ကို download ရယူပ
ါ VOA American အသံရဲ့မနက်ပိုင်းအသံလွှင့်အစီအစဉ်တွေကို line to meter 24 40 51နဲ့ line length meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံအဖြစ်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာကburmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့အချိန်ကြောက်လာပါပြီ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။တရုတ်မြန်မာနယ်စပ်ကတရုတ်စကားပြောတဲ့ကိုကန့်ဒေသဟာစစ်တပ်ကြီးစိုးတဲ့မြမနိုင်ငံရေးမှာအရေးပါတဲ့အခမ်းကဏ္ဍကပါဝင်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပြင်ဆက်ထားပါတယ်ခင်ဗျာ
မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့ထုတ်ဝေတဲ့ကိုကန့်ကိုပွင့်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကန့်ရဲ့အတိတ်ပဲကိုရှင်းပြထားပါတယ်တရုတ်စကားမှာကိုဟာစိမ့်လမ်းမှုဖြစ်ပြီးကန့်ဟန်ရဲရင့်မှုဖြစ်တာမို့ရဲရင့်သူတွေနေထိုင်ရာစိမ့်လမ်းတဲ့ဒေသလိုအဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကန့်ဟာအုပ်ချုပ်သူဖြစ်လို့တကြီးကိုဦးအုပ်ချုပ်တဲ့ဒေသဖြစ်နေပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေသကိုသိမ့်တီဆိုဘကအုပ်ချုပ်ပါတယ်။ဒါကြောင့်ကိုကန့်ဒေသမှာကိုကန့်လူမျိုးအခြေဆိုင်လာတာအနှစ်300ကျော်ပါပြီ။တရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်းတန်လာတဲ့ဒေသဖြစ်ပါတယ်။အခုခေတ်မှာကိုကန့်ဒေသကိုမြို့နယ်နဲ့နယ်ခွဲထားပါတယ်။တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းချမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်ချောင်းမြောင်တွေပေါ်များပြီးမြေပြန့်ဆိုတာမရှိတဲ့လောက်နေပါတယ်လို့ဆိုပါတယ
်တရုတ်ယဉ်ကျေးမှုလွမ်းမိုးတောင်ဖို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမည်းတော်ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်။လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်။လောက်ကင်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်းရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချိုင်းလူဦးရေ4000ကျော်မှာတော့ကိုကန့်သား86ရာခိုင်နှုန်းပလောင်21ရာခိုင်နှုန်းဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုကန့်နဲ့ဆက်ဆံနေတဲ့ဝဒီသန်းနဲ့မိုင်းလာဒီသန်းမှလည်းတရုတ်ရွာငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်နှစ်ခုပေါင်းမှလူဦးရေ3,200ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကိုင်းမှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသဘောအမှားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဉ်ဟာဗမာဥယျာဉ်တဲ့3-4ဆလောက်ပိုများနေပါတယ်2008အခြေခံဥပဒေအရကိုကနေပြည်ဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာအမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ် စေအစိုးရနဲ့လက်တွဲပြီး MNDA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တက်ကတစ်ဖက် MNDA ကိုကန့်တက်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်ပြင်မှာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တက်ဖွဲ့ပြန်ကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်။လွန်ခဲ့တဲ့အနည်း60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားပုံရပါတယ်။အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်ဆက်ဟန်ဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတပ်မတော်နဲ့လက်တွဲပြီးကိုကန့်ဒေသကိုကြီးစိုးပါတယ်။အခုတော့သူတို့ရဲ့နေရာကိုနေကြားဆောင်တက်နေစစ်ကောင်စီတက်ရောက်လာပါတယ်။ကိုကန့်ကာကွယ်ရေးလော်ဆက်ဟန်ဟာစေအစိုးရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအေရှားဝေါ်ကုမ္ပဏီကိုတည်ထောင်ပါတယ်။အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်။2013ခုနှစ်အသက်80အရွယ်မှာလော်ဆက်ဟန်ကွယ်လွန်တော့အတုပအခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်။လော်ဆက်ဟန်ရဲ့သားစတီဖန်လော်ဟာသမရဦးသိန်းစရဲ့တရုတ်ပြည်ခရီးမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်ဒုတိယလုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ကိုကန့်ကာကွယ်ရေးဟာစေအစိုးရနဲ့လက်တွဲတဲ့အတွက်ဘိန်းမောင်ခုဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာကိုကိုကန့်နေကြဆောင်တက်တွေအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါဆက်လက်ပြီးကျမ်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာဖို့အာဟာရမျှတအောင်စားသင့်ပုံကိုပြောပြထားပါတယ်မြမနိုင်ငံမှာဂစီတန်းနဲ့အစီအငံဓာတ်တွေစားတာများလွန်းနေပြီးတခြားလိုအပ်တဲ့အာဟာရဓာတ်တွေမျှတအောင်မစားတာကြောင့်ကျမ်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်ကျမ်းမာရေးမထိခိုက်အောင်ဘလို့အာဟာရမျှတအောင်စားသင့်ပါတယ်ဒီအကြောင်းနယူးယောက်ကော်နေတက်ကသူကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay, ပါမောက်ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတချို့စားသောက်ပုံတွေကအာဟာရမျှတမှုအားနည်းပြီးတော့ပေါ့နော်ဒီကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ရှိထားတာမို့ကျမ်းမာရေးအတွက်ဆရာမကြီးအဟာရမျှတအောင်ဘလို့ရွေးချယ်စားသုံးသင့်တာကိုအဓိကဒီနေ့ပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
းစီဂျိုကအချိုစားမှာဖြစ်တာမဟုတ်ဘူးခမင်းတွေအများကြီးစားရင်လည်းမလိုလားအပ်တဲ့ဂစီဓာတ်တွေကာဘိုဟိုက်ဒရိတ်တွေအများကြီးပါတယ်နောက်ထပ်အာလူးတွေစားတယ်ပေါင်မုန့်တွေစားတယ်ဂစီဓာတ်ပါတာတွေခေါက်ဆွဲတွေကြားစံတွေဒါတွေကိုပဲပကံအမောက်ကြီးစားပြီးတော့ဒီမိုက်ခရိုနျူထရီယန့်စ်တွေပြောတယ်လူခန္ဓာကိုကျမ်းမာရေးကိုကာကွယ်ပေးမယ်ယောဂါကာကွယ်ပေးမယ်အသီးတွေရွတ်တွေကြတော့တစ်ခါစားမှခမင်းစားစုံလေးနှစ်စုံဟင်းညုတ်ချင်းဟင်းနေရမှာဇွန်လေးနဲ့သုံးစုံအတုတ်ကလေးတစ်ပကံကိုတမိသားစုလုံးဝိုင်းစားအဲအဲ့လိုမျိုးဆိုတဲ့အခါကျတော့တကယ်ခန္ဓာကိုယ်ကြီးလိုအပ်တဲ့ဒီတက်ထုတတ်တဲ့ဗီတာမင်စ်နဲ့မီနရယ်တွေပါတဲ့အသီးအရွက်စားသုံးမှုကကြတော့အရန်ကိုနည်းတယ်တကယ်ကိုခုနဒီကစီဓာတ်တွေများတဲ့အချိုဓာတ်တွေများတဲ့အဆီဓာတ်တွေအငန်တွေကိုကြတော့ခန္ဓာကိုယ်လိုတာတဲ့အများကြီးအစာပေါင်းများစွာကျမတို့ရဲ့စားသုံးမှုကပိုပြီးစားနေကြတယ်ဒါကြောင့်ဒီနေ့ယောဂဖြစ်နှုန်းနေရကိုအရင်ကကျမတို့မိဘတွေလက်ထက်နဲ့ပြန်ရှင်ရင်ယောဂတွေကထူးဆန်းတယ်အဲ့တော့အတိလေးနဲ့ကတ်ပြီးတော့စားမယ်ဆိုရင်အစာအသောက်တွေအားလုံးကစားလို့ရတယ်ဒါကြောင့်ဘယ်အစာအသောက်ကိုမှမကောင်းတဲ့အစာအသောက်လို့ကျမတို့ဘယ်တော့မှမပြောဘူးအဲ့တော့ကိုယ့်ရဲ့ရွေးချယ်မှုနဲ့ကိုကဒါသူ့ဒေသနာတွေတွေးရှိကြည့်အရာဒါပေမဲ့လိုက်လို့ရမှာကတူချင်းတယောက်ချင်းနဲ့ပဲဆိုင်တယ
်ဟုတ်ကဲ့ဆင်ပါအဲ့တော့ဘယ်လိုစားတယ်လဲဆင်ပါ
ကိုယ့်ရဲ့စားအသောက်ကလေးကိုကိုယ့်ရဲ့ဝင်ငွေနဲ့ချင့်ချိန်ပြီးတော့စည်းကမ်းလေးနဲ့စနစ်တကျစားမယ်ဆိုရင်ကျမတို့ပြည်သူတွေကဒါကျမ်းမာဒုက္ခကိုခံစားကြရမှာဒါကြောင့်ဒီကျမ်းမာရေးဆိုတာမဟုတ်ဘဝကြာလာတာမဟုတ်ဘူးကျမတို့နေ့စဉ်နေ့စဉ်လူတယောက်မှာတစ်ပေါက်ပဲပါတယ်ဒီပါဇက်သေးကိုထဲတယ်အစားအသောက်တွေကစီးနဲ့ကမ်းနဲ့စနစ်တကျအုံနောက်ကနေပြီးတော့ဘဟာတော့စားတင်တယ်ဘဟာမစားတင်ဘူးကိုယ်ခန္ဓာကိုအကြောင်းကိုသိတာကိုပဲဖြစ်တယ်ဆံဝင်ရမသိဘူးဆံဝင်ရဒိုင်ယာဂနိုးစ်လုပ်ပြီးမှအဖြေထုတ်ပြရတာအဲ့တော့ကိုယ့်အတိဆုံးကကိုပဲဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်လေးကိုအစားအသောက်တွေကိုမနေ့စာညစာနေ့ကင်းစာဒီကြားထဲမှာတည်စားစားမယ်ဆိုရင်လည်းစနစ်တကျအဲ့လိုဘာစားတာလဲဆိုတာလေဘလောက်များများကိုဘယ်နှကြိမ်ဘယ်နှခါစားတာလဲဆိုတာက ပို့ပြီးတော့အရေးကြီးပါတယ်လို့
ဟုတ်ကဲ့ဆရာမဘလို့အတိအကျစားတယ်လဲဆရာမဒီနေရာမှာလေ
အဲ့တော့လူတွေကအခုဆိုရင်ပြိပန်နီးမကြတဲ့သတင်းအချက်လက်တွေကို misleading ပေါ့ဒါမျိုးတွေကို Facebook ကိုအချိန်တနာရီလောက်အချိန်ပေးလိုက်တယ်အဲ့ထဲမှာကြိုက်တဲ့လူကကိုယ့်ရဲ့ audience ကိုကြိုက်တဲ့အတိုင်းပြိပန်နီးမကြရေးထားတာလေးတို့ဒီလိုပဲပျော်ပျော်လေးဖတ်လိုက်တယ်သို့တော်လည်းကို့အတွက်ကတဲ့ပြိပန်နီးကြလားမကြလားလိုက်နာတင်လားမလိုက်နာတင်ဘူးလားဆိုတာကိုတော့တိတ်မစဉ်းစားကြဘူးပေါ့နော်သို့တော်လည်းပဲ analytical scale လို့ပြောတယ် question စိတ်ပြတဲ့အထူးသဖြင့်ကျမတို့အားရပိုင်းဆိုင်ရာသတင်းတွေကအရန်ကိုရေးကြည့်ပါတယ်သူတည်တနာပေါ်မှာတွေ့ရှိပြီးမှကျမတို့ကကောက်ချက်ချပြီးပြောလို့ရတာကအမှန်ဆုံးဖြစ်တယ်အနည်းငယ်အကင်းဆုံးဖြစ်တယ်ပေါ့နော်ကျမတို့ရဲ့ရိုးရာယုံကြည်မှုတွေအရဟာဟိုဟာဆိုင်ဟိုဟာဖြစ်တယ်ဒီဟာဆိုင်ဒီဟာဖြစ်တယ်ဆိုကျမတို့ကအဲ့လိုမျိုးတွေစားလိုက်မယ်ဆိုရင်တိတ်ပန်နေကြကြကျမတို့ကလက်ခံပေးလို့မရတဲ့အတွက်အဲ့လိုမျိုးအဖြေလဲထုတ်ပေးလို့မရဘူးကောက်ချက်လဲချပေးလို့မရဘူးအဲ့တော့ကျမတို့ကအကောင်းဆုံးကတော့တိတ်ပန်နေကြတွေးရှိလာတဲ့အဖြေတွေကကြတော့အပားနေတဲ့ဘဝအနည်းငယ်ကင်းတဲ့ဒီယောဂတွေနဲ့ဆက်ဆက်နေတဲ့ဟာတွေကိုအကောင်းဆုံးကာကွယ်တဲ့နည်းစနစ်ဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒီတော့သိပ္ပံနေကြအောင်စားသင်ပုံကိုရှင်းပြပေးပါလားဆရာမ
ကိုယ့်ရဲ့ဒေတာမှာထွက်တဲ့ကျမတို့မှာထွက်တဲ့စံတွေရှိတယ်ပဲမျိုးစုံတွေရှိတယ်ငပိငချောင်ငပြားရည်တွေရှိတယ်မယုတ်သီးတွေရှိတယ်ဟင်းဒီဟိဝက်တွေအမျိုးပေါင်းရာနဲ့ချီပြီးတော့ရှိတယ်ရာတီလိုက်ပေါ်လာတဲ့ဒီအသီးအနှံတွေကိုကိုကတကယ်ကိုစိတ်ရှိလက်ရှိနဲ့ခေါင်းထဲမှာစဉ်းစားပြီးတော့ကိုယ့်ရဲ့ဝင်ဝင်နဲ့ချင်းချင်းပြီးတော့အနည်းဆုံးဘိုင်းလေးပဲချစ်ဆာဆာချင်းချင်းလေးပဲဆာဆာဟင်းညိုလေးပဲဆာဆာဟင်းရဲ့ဒီထဲမှာအနည်းဆုံး၅မျိုး၇မျိုးလောက်ရာသီပေါ်အသီးရွက်ကလေးတို့အထူးသဖြင့်အယောင်ပေါ့နော်အစင်းယောင်လိမ္မော်ယောင်အဝါယောင်အနီးယောင်ဒီလိုပါတဲ့အသီးရွက်ကလေးတို့အရွက်စားမလားပင်စည်စားမလားအမြစ်ကိုစားမလားဆိုဒါလေးတို့ကိုရွေးချယ်ပြီးတော့ကိုယ့်ရဲ့ကိုကရွာမနေရွာမရနိုင်တဲ့ဟာမြို့မနေမြို့မရနိုင်တဲ့ဟာလေးတို့အသိပညာဘဟုတုတ္တလေးတွေရအောင်လေ့လာပြီးတော့အဲ့လိုစီစဉ်တကြတနည်းလားတနင်္ဂနွေတစ်ပတ်ခုနှစ်ရက်ကိုကိုမိသားစုတွေပြင်းလဲမသွားရအောင်တနည်းတစ်မျိုးလေးတွေချင်ဟင်းဟင်းညိုအတုပ်ဟိဝဲကီလိုလက်လက်ဆက်ဆက်စားမလားအစင်းကြိုလေးကြောစားမလားဆိုဒီလိုလေးတွေစီကံတကြလုပ်မယ်ဆိုရင်ဒါမိသားစုတိုင်းကခန္ဓာကိုယ်ကြီးတကယ်လိုအပ်နေတဲ့ micronutrients ဆိုရဲအခုမြန်မာပြည်မှာအချို့တည်ဆုံးဖြစ်တဲ့ vitamins နဲ့ minerals တွေကိုရမယ်ဆိုရင်ဒါယောဂကိုကာကွယ်နိုင်မှာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို့စားတာရဲ့နောက်အကျိုးဆက်ဆိုရော
အဲ့လိုတွေစားလိုက်တော့မှစစောအများကြီးစားမိနေတဲ့ထမင်းတွေလည်းအများကြီးမစားမိတော့ဘူးပြီးရင်ခေါက်ဆွဲကြော်တွေကြာစံကြော်တွေမှာလည်းခုနစားငံတက်ကြီးလွန်ကဲနေတဲ့ပဲငပြားရည်တွေခယူစီတွေငားငပြားရည်တွေစီချက်တွေမယုတ်သီးမှုန်တွေပဲမှုန်တွေဒါတွေကမှုတ်တက်နေလား expire ဖြစ်နေလားဗမာမှကြည့်လို့မရတဲ့အတွက်ဆိုဒါမျိုးတွေကိုလည်းကိုကရှောင်းနေတဲ့များအောင်ရှော့နိုင်တယ်များရှော့ကိုရဲ့တကယ်ကိုဟိုလက်လက်ဆက်ဆက်အသေးရွက်တွေကိုဟိုဒါစနစ်တကျစားမယ်ဆိုရင်ခန္ဓာကိုယ်လိုအပ်တဲ့အာဟာရတွေကအများကြီးရမှာအခုတော့ပေါပေါလေးပဲတွက်ပြီးတော့ကြက်ရအောင်စားတယ်အခုကကစုံရွက်ကလေးတစ်ပွဲကြော်ရင်တော့ခယူစီနှစ်ဆုံးသုံးဆုံးလောက်ထည့်ကြော်တယ်ချိုချိုငန်ငန်လေးဆိုတော့အဲ့ခယူစီဒီခယူအကောင်လေးကညှစ်ထုတ်ထားတယ်ခယူစီမဟုတ်ဘူးဆိုတာဘယ်သူမှမတွေးမကြည့်ဘူးဒီခယူစီဒီပလင်းကိုပတ်စပ်2000နဲ့ပေးဝယ်တယ်ဆိုရင်ခယူအကောင်ပေါင်းတသိန်းလောက်ကိုညှစ်ထုတ်မှဒီပလင်းဒီပလင်းကနေရတယ်ဆိုတာမသိဘူးအဲ့တော့ခယူစီဒီပလင်းမှာစုံတစုံစားလို့ရှိရင်ဒီအစားငံတက်ကြီးဒီ150 mg လောက်ပါတယ်ဆိုတာလည်းမသိဘူးအဲ့တော့ငားငပြားရည်တစုံစားရင်စားငံတက်တွေဒီ1800 mg လောက်ပါတယ်ဆိုတာလည်းမဖတ်ကြအောင်အဲ့တော့မွေးငါတပွဲစားရင်ကျမကြီးနဲ့ညီညွတ်တော်လည်းငပြားရည်ကိုပလင်းနဲ့လှုပ်လှုပ်လှုပ်ပြီးထဲတော့ကိုယ်ခန္ဓာကိုယ်မှာမလူလာတဲ့ငပြားရည်လွန်ခဲ့တဲ့အတွက်စားပြီးရင်သွေးတိုးတယ်သွေးတိုးတယ်အိတ်လိုက်တယ်အိတ်ချင်တယ်အဲ့တော့ကိုယ့်ရဲ့ဒီအစားအသောက်ကလေးတွေမှာစနစ်မကျမှုကြောင့်ကိုကယောဂတွေကိုဝယ်ယူမိတယ်လို့ဖြစ်သွားတယ်
ဟုတ်ကဲ့ဆရာမနောက်ဆုံးရောအစားအသောက်နဲ့ပတ်သက်ပြီးတော့သတိပြုတင်တာ
ဆိုဆိုကပြောတယ်အငံဓာတ်လွန်ခဲတာတွေနဲ့အဆီဓာတ်လွန်ခဲတာတွေအဲ့တော့စီမြုပ်ကျော်ထားတာတွေအခုခင်မိလာတဲ့မြို့ပေါ်ကလေးတွေကစက်သားဆိုမြုပ်ကျော်ထားတဲ့စက်သားမြုပ်ကျော်တွေခုနမြုပ်ကျော်ထားတဲ့ donuts တို့လိုဟာမျိုးတွေဒါမျိုးတွေကိုစတိုင်လုပ်ပြီးစားကြတဲ့အခါဒါအင်မတန်မှရှောင်တဲ့နဲ့ရှော့တဲ့နဲ့အထက်မှာပါပါတယ်လို့စားကြည့်ရင်တော့တစ်နှစ်တစ်ခါလောက်တငယ်ချင်းတွေနဲ့စားတာမျိုးဒါမှ6လမှာတစ်ခါတော့ကြက်ကြော်စားတာမျိုးတို့ donut စားတာမျိုးဆိုရင်ဒါဆိုရင်နည်းနည်းစဉ်းစားလို့ရတယ်အခုကဒါမျိုးတို့မကြာခဏစားပြီးတော့ပမာဏများများစားမယ်ဆိုရင်ဆစောကကျမတို့ပြောတဲ့အခုဖော်ပြလို့ရတဲ့ဒီတွေးတို့ကြောက်ကစီဂျိုနှလုံးဆိုတာဒါပြောဒီတဲ့နောက်ထပ်ခက်ဆန်တဲ့ယောဂါတွေအများကြီးရှိသေးတယ်အဲ့ဒါဆိုရင်ကျမတို့ကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကိုးနေရတယ်ဒီလူငယ်တွေကမကြမ်းပါဘူးဆိုရင်ကျမတို့ကဘယ်တိုင်းပြည်ကိုပဲကြည့်ကြည့်တိုင်းပြည်တိုးတက်မှုကိုဒါကူညီရမရောက်ဖဲနဲ့ဒါဆုပ်ယုပ်တဲ့နေရာမှာပဲပွားပြီးတော့ပါဝင်နေရရောက်ပါတယ်လို့ဒါကြောင့်မို့လို့ကိုပစံနဲ့ကိုစားတော်ကြလဲစနစ်တကျစားခြင်းဟာကိုမိသားစုတိုးတက်မှုကိုရက်ွက် community နဲ့ကိုတိုင်းပြည်တိုးတက်မှုကိုကူညီရရောက်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီ OA American တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ် တန်တဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်။တိုင်းရင်းသားဒေသတွေကနောက်ဆုံးရအဖြစ်အပျက်သတင်းတွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကို FIBA တိုင်းရင်းသားတွေကစူးစီးတင်ဆက်ပေးထားကြပါတယ်ခင်ဗျာ။
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးတော့မောင်ဖြစ်သူနဲ့လဲလှယ်ဖို့ပြောဆိုခဲ့ပါတယ်လေမုန်တိုင်းကြောင့်ပျက်စီးသွားတဲ့တင်းမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့တင်းမဆရာတော်ကစာရေးတောင်းဆိုခဲ့တယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌဟောင်းခွန်ထွန်းဦးကွယ်လွန်သွားတာဟာဖက်ဒရယ်ပြည်ထောင်စုအတွက်နင့်နာဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့အမဖြစ်သူကိုစစ်ပတ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လာလဲဖို့မိသားစုဝင်တွေကိုပြောဆိုလိုက်ပါတယ်။မူဆယ်မြို့45ကုန်းဟွန်မွန်ညက်ကွက်ကအွန်လိုင်းမှာရွှေထည်ပစ္စည်းရောင်းနေတဲ့အသက်29နှစ်အရွယ်မတ်နွေးရေသနာနယ်ဆိုသူကိုမေလ1ရက်နေ့ကမူဆယ်မြို့စစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖကရွှေဝယ်မယ်လို့လိမ့်လည်ချင်းဆိုပြီးတဲ့နောက်ဖမ်းဆီးထားလိုက်တာဖြစ်တယ်လို့မိသားစုဝင်နေနဲ့နီးစပ်တူတယောက်ကပြောပါတယ်အဲ့ဒီနောက်သူမရဲ့မောင်ဖြစ်သူမူဆယ်ပြည်သူ့ကာကွယ်ရေး PSDA တပ်ဖွဲ့ရဲ့တိုက်ရင်မှုဆိုသူနဲ့လာလဲမှပြန်လွတ်ပေးမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပြီးလက်ရှိမှာသူမကိုမူဆယ်မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့သိရပါတယ်မူဆယ်မြို့မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစန့်ကျင်တဲ့လူငယ်တွေအယောက်40ကျော်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်
ရခိုင်ပြည်နယ်မှာရေမုံတိုင်းကြောင့်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဒီမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမေလ2ရက်နေ့မှာဒီမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်။ဧပြီလ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့မုံတိုင်းငယ်ကြောင်းနှစ်ပေါင်း100ခန့်ရှိပြီဖြစ်တဲ့ဒီမဘုံတော်ကြီးအကြောင်းအထက်ပုံအဆင့်သွတ်မိုးတွေပျက်စီးသွားတာကြောင့်ပြုပြင်ခွင့်မရရင်မိုးရာသီမှာလုံးဝပျက်စီးသွားနိုင်တဲ့အတွက်ဆရာတော်ကိုတိုင်ဦးစီးပြီးပြုပြင်ခွင့်ပြုဖို့အဲ့ဒီစာမှာရေးသားထားပါတယ်။အင်ဂျင်900ကျော်ရှိတဲ့ကြောက်တော်မြို့နယ်ကဒီမကျေးရွာနီးမှာ2020ခုနှစ်မတ်လကရခိုင်တပ်တော် AA နဲ့စစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်100ကျော်လည်းမီးရှို့ခံခဲ့ရပါတယ်။အခုချိန်ထိရွာနီးကတောင်ရှိတောင်မှာစစ်အစိုးရတပ်ဖွဲ့တွေနေရာယူထားတဲ့အတွက်ရွာပြန်ခွင့်ရဖို့အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့ကျေးရွာသားတွေရွာမပြနိုင်ဘဲဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြရပါတယ်။
မွန်မြင်းနယ်ရေးမြို့နယ်စံပြကြီးွာနယ်နင်းစုံကြီးွာကြားမှာဧပြီလ29ရက်နေ့ညနေ4နာရီခန့်ကစစ်ကောင်စီတပ်နဲ့လက်နက်ကင်အဖွဲ့တို့ပစ်ခတ်မှုတိုက်ပွဲတွင်အမျိုးသမီးတဦးဒဏ္ဍတန်ရာနဲ့တိတ်ဆုံးခဲ့တယ်လို့ဒေသခံတွေစီကသိရပါဗါတယ်။အဲ့ဒီသားသည်အမျိုးသမီးဟာမိသားစုနဲ့အတူမိဘစီကိုအလဲပြန်လာစဉ်ပစ်ခတ်မှုကြောင့်ဦးခေါင်းမှာကြီထိမှန်တိတ်ဆုံးခဲ့တာဖြစ်တယ်လို့သိရပါဗါတယ်။အဲ့ဒီနေ့နနက်ပိုင်းမှာစစ်တပ်ကနေကား9စီးနဲ့တံဖြူဇယမြို့ကနေရေးမြို့ကိုဆင်းလာစဉ်ရေးမြို့နယ်ကနင်ကမော့ကျေးရွာအနီးအရောက်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းချုံခိုပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုမှာစစ်တပ်ဘက်ကတပ်သား2ဦးတည်ဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်နယ်တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းနောက်ခမ်းမြို့မှာရွာထဲကိတ်စခန်းထိုင်ပြီးဒေတာထွက်ကုန်တင်ကားတွေစီကနေအခွန်အဆမတန်ကောက်ယူနေတဲ့ရဲကိတ်ကိုအမီမတီလက်နက်ကန်အဖွဲ့ဝင်ရောက်ပစ်ခတ်လို့ရဲ3ယောက်တေဆုံးသွားပါတယ်။မေလ3ရက်နေ့ည8နာရီချိန်နောက်ခမ်းမုံကြီးကာလန်းဘော်ကငွိုင်းအင်းရွာမှာရှိတဲ့ရဲကိတ်စခန်းကိုလက်နက်ကန်အဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့တာပါ။အဲ့ဒီကိတ်စခန်းမှာရဲမူးရင်နဲ့အခွန်ဌာနကပူးပေါင်းထိုင်လာတာ10နှစ်လောက်ရှိပြီဖြစ်ပါတယ်။ဒီကိတ်တွေဟာတရားဝင်စောက်ထားတဲ့ကိတ်မဟုတ်ပေမဲ့ဒေတာထွက်ပြောင်းကြံတင်တဲ့ကားတွေထော်လာကြီးတွေကိုတင်းကျပ်စစ်ဆေးပြီးအခွန်ဆမတန်ကောက်တာကြောင့်လယ်ဓမားတွေကုန်တယ်တွေအတွက်အခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ဒေတာခံတွေကပြောပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်ဝင်းရော်ဒေသမှာစစ်ကောင်စီတပ်ကနေဒေသခံစစ်ရှောင်းတချို့ကိုဖမ်းဆီးရိုက်နေတာတွေလုပ်နေပါတယ်။ဖမ်းဆီးရိုက်နေခံရတဲ့အထက်မှာခလဲကျေးရွာအုပ်စုမှာရှိတဲ့ဒေသခံ10ဦးကိုတော့စစ်ကောင်စီကရိုက်နေတာကြောင့်ဦးခေါင်းနဲ့ခြေလက်အင်ကဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ဒေသခံတချို့ကကျင်းပုံးထဲမှာပုန်းနေရင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ထုတ်ရိုက်နေတာရှိတယ်လို့ကြိုးနဲ့ချီပြီးဖမ်းဆီးရိုက်နေတာတွေလည်းရှိနေပြီးနေအိမ်ထဲကအဖိုးတန်ရွှေငွေတချို့ကိုလည်းအတ္တမယူသွားတာရှိတယ်လို့ဒေသခံတဦးကဆိုပါတယ်။တခုနိုင်ရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့စစ်ကောင်စီတပ်ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်လက်ရှိဒေသခံ3000ကျော်စစ်ပေးတိမ်းရှောင်နေရပါတယ်။
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်နှစ်ပေါင်း30ကျော်တာဝန်ယူခဲ့တဲ့ဝါရင့်နိုင်ငံရေးသမားခွန်ထွန်းဦးအသက်86နှစ်ဟာဧပြီလ30ရက်နေ့မွန်းလွဲပိုင်းအချိန်မှာရန်ကုန်မြို့မှာရှိတဲ့သူ့ရဲ့နေအိမ်မှာကွဲလွန်သွားခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်ဖို့လိုလားတဲ့တိုင်းသားတွေအတွက်နှစ်နာဆုံးရှုံးမှုကြီးတစ်ရက်လို့ဆိုကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
ပထမပြည်တော်စုကိုဗမာပါဝင်ရှစ်ပြည်နယ်နဲ့တိဆောက်တဲ့မူကိုယတိပြတ်ပြောဆိုခဲ့တယ်လို့ SNLD ပါတီ32နှစ်ပြည့်အခမ်းအနားမှာရှောင်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကခုလိုပြောကြားခဲ့တာပ
ါ1990ပါတီဆိုအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်တန်းခဲ့တဲ့ပါတီပေါင်း90ပဲပါတီရှိခဲ့ပါတယ်အဲ့ဒီတည်းမှာ1949ခုနှစ်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြင်ဆင်တိုးဆွဲဖို့ပေါ်ပြခဲ့တဲ့နိုင်ငံရေးပါတီခုနှစ်ခုရှိပြီးအဲ့ဒီထဲမှာကျွန်တော်တို့ရဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ် UNLD ဆိုတဲ့ပါတီနှစ်ခုကလာပြည်တော်စုကြီးကိုရှိပြည်နယ်ထားရှိဖွဲ့စည်းဖို့ယတိပြပေါ်ပြခဲ့ပါတယ်
ခွန်ထွန်းဦးဟာ SNLD ဥက္ကဋ္ဌတာဝန်နာမကပဲတိုင်းရင်းသားပါတီ73ခုနဲ့ဖွဲ့စည်းထားတဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP တို့ရဲ့နယကအဖြစ်လဲတာဝန်ယူခဲ့ပါတယ်။လက်ရှိမှာဖက်ဒရယ်ရေးလှုပ်ရှားတဲ့တိုင်းရင်းသားခေါင်းဆောင်တွေတဖြည်းဖြည်းနဲ့ကုံသွားပြီလို့ UNA တွင်ရင်မှုဦးမျိုးကျော်ကအခုလိုပြောပါဗျ။
အခုခါတော့ဒီတိုင်းရင်းသားခေါင်းဆောင်တွေဖယ်ရဲလှုပ်ရှားတဲ့လူတွေကတော့တဖြည်းဖြည်းနဲ့ကုန်လာပြီပေါ့။ဒါဒီထက်မှလည်းဥခွန်ထုံးဟာအရေးပါတဲ့ပုံကူတူဖြစ်တယ်။တဖြည်းဖြည်းရှမ်းပြည်ကျွန်တော်တို့အခုဖော်ဆောင်နေတာကနေပြီးတော့နော်ပင်လုံကိုအရှိခံတယ်။60တိချမ်းမှုအရှိခံပြီးတော့လှုပ်ရှားကြတာဖြစ်တယ်။ဒီချိန်မှာတကယ်ရှိကမရတိပေးတဲ့ဥခွန်ထုံးဦးလိုပုံကူမျိုးဆုံချုံလာတဲ့အတွက်မှာတော့ကျွန်တော်တို့တိုင်းရင်းသားတွေကတော့အစားထိုးလို့မရအောင်ဆုံချုံမှုတရားလို့ပြောရှင်းပါတယ်။
ထို့အတူခွန်ထွန်းဦးဟာစစ်ကောင်စီကပေးတဲ့ဖွဲ့တဲ့ကိုဘယ်တော့မှလက်ခံတဲ့ပုံကူမျိုးမဟုတ်ဘူးလို့အဖြတ်သိမ်းခံမော်မျိုးသားဒီမိုကရေစီအဖွဲ့ MNDF မှ1990ရွေးကောက်ခံမတူဖြစ်တဲ့နိုင်တောင်းရှိန်ကအခုလိုဆိုပါတယ
်သူကမွန်ပါတီသူကရှမ်းပါတီ FNLD ပါတီအတူတူပဲလုပ်ခဲ့တာပေါ့သူကအလုံးအလုံးတော်တဲ့ပုံကူတရားကိုဆိုကြပါစို့အာနာစစ်ကိုသူတို့ပောက်ကံမှာသူတို့ကအရပါအစိုးရနဲ့ဒီဖက်ထရယ်ပဲကြွားမှာဒီစစ်ကောင်စီကိုပေးတဲ့ဖက်ထရယ်ကဘာမှလက်ခံမှာမဟုတ်ဘူ
းဝါရည်နိုင်ငံရေးကောင်းဆောင်ဦးခွန်ထိုးဦးဟာ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးလက်ဖြစ်ပြီး၎င်းရဲ့နိုင်ငံရေးလှောက်ရှားမှုတွေကြောင့်နဝတစစ်ဆေးရလက်ထက်မှာထောင်နာအနှစ်90ကျော်ချမှတ်ခံခဲ့ရပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဖက်ကမြို့နယ်မှာရှိတဲ့လုံခင်းမော်ပုံကျေးရွာမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံအမျိုးသား2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးထားတာဖြစ်ပါတယ်။မေလ3ရက်နေ့ည8နာရီခွဲအချိန်လောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လိုက်တဲ့အတွက်ဖက်ကမြို့နယ်ကမော်ပုံကျေးရွာမှာရှိတဲ့ဆောင်းရသည်ထမင်းဆိုင်ကိုထိမှန်ပြီးတော့ဆိုင်းပိုင်ရှင်ဖြစ်သူနဲ့ထမင်းလာဝယ်တဲ့သူတယောက်တို့ထိမှန်ပြီးတော့တေဆုံသွားတယ်လို့တေဆုံသူဆိုင်းပိုင်ရှင်နဲ့ဆွေမျိုးတော်ဆက်သူအမျိုးသားတယောက်ကပြောပါတယ်
။ဒီကြီးရလည်းဆိုတော့ဟာဈေးရောက်ဝယ်လို့ဟာဈေးရောက်ပြီးနဲ့အဲ့လိုလက်နဲ့ကြီးကြခဲ့တယ်တဲ့ကြခဲ့တော့အမမျိုးကအမဖွေးချင်းပြီးဆုံးသွားတယ်။ဟိုမျိုးတို့ကျွန်တော်တို့အကြောင်းလမ်းကြားတော့အဲ့မှာကျွန်တော်တို့ကြောက်ခဲ့တော့ဆိုင်းဆမ်းမှာမျိုးကအမဖွေးချင်းပြီးဆုံးသွားတယ်။
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်စောင်းရသည့်ထမင်းဆိုင်ပိုင်ရှင်အသက်60သုံးနှစ်အရွယ်ဦးယုံကွေနဲ့ဇေဝဲသူအသက်50နှစ်အရွယ်ဦးမောင်တိုးတို့နေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်။လက်နက်ကြီးတန်၄ချက်လောက်ကြားရပြင်နောက်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ကြပေမဲ့လုံခြုံရေးအရမေလ၄ရက်နေ့မနက်မှာပဲတေဆုံ
ဒီကြမတိရသေးပေမဲ့လည်းမော်ပုံကြီးရွာနဲ့တမိုင်ခွဲလောက်အကွာမှာရှိနေတဲ့အကျဉ်ထောင်ဘက်ကပြစ်လိုက်တာဖြစ်နိုင်တယ်လို့ဒေသခံတွေကခန့်မှန်းပြောဆိုနေကြပါတယ်။လက်နက်ကြီးကြီးထိမှန်သိဆုံးမှုနဲ့ပတ်သက်ပြီးဘသူမှလည်းလာရောက်ကြည့်ရှုတာစစ်ဆေးတာအေးအေးယူပေးတာတွေမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။
အဲ့လိုမျိုးမရှိဘူးကြ။ကျွန်တော်ရောင်မားမားလို့ပြောတာမရှိဘူး။အဲ့လိုကြတော့ဒီကံပြာမအဲ့လိုလာတာဝန်ယူအဲ့လိုမရှိဘူး။ဒါပါမှအလိုပဲကြတော့ကုညီရာတော့မရှိဘူး။အန်ဒီတီးဖို့ပဲရှိရ။ဖကံမြို့နယ်အတွင်းဖကံကန်စီမှာရှိတဲ့စစ်ကောင်စီတပ်ကုန်းတွေကနေလည်းနေရာအနှံ့ကိုလက်နက်ကြီးတွေနဲ့မကြာခဏရန်တမ်းပစ်ခတ်လေးရှိပေမဲ့အခုမော်ပုံကျေးရွာအတွင်းကြားရောက်ပောက်ကွဲပြီးတော့ပြည်သူထ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လဲလှယ်ဖို့မိသားစုဝင်တွေကိုပြောဆိုခဲ့ပါတယ်။လေမုံတိုင်းကြောင့်ပျက်စီးသွားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမှပုံတော်ကြီးကျောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတင်းမှဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်
။သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပါ။
FEVRဖီဗာတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြားကြရတာပါ VOA ကနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့ဒီကနေ့တောက်ကြမနဲ့ထိတ်တန့်ရောက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါခင်ဗျာ
ဒီကွင်းနိုင်ငံမေရီယိုပိုစစ်ကမ်းမြို့က exhausted သမီးဆက်ယုံမှာပိတ်မိနေတဲ့အရက်သား200လောက်ကိုဘေးလွတ်ရာထွက်ခွာနိုင်မှုနေပိုင်းမှာပြည့်ရထားမှာဖြစ်တဲ့အကြောင်းရုရှားကဂရီပြူထားပေမဲ့ဆက်ယုံမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားပါတယ်ပိတ်မိနေတဲ့အရက်သားတွေဘေးလွတ်ရာထွက်ခွာနိုင်အောင်စနေနေ့ထိနေပိုင်းမှာပြည့်ရထားဖို့ရုရှားတပ်တွေစီစဉ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစ္စရေးဝန်ကြီးချုပ်နက်ဖတာလီဘန်နက်နဲ့တယ်လီဖုန်းဆက်ပြောဆိုရမှာကြေပြူခဲ့တာပါဒါပေမဲ့လည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးအရက်သားတွေဘေးလွတ်အောင်တင်းရှုံနိုင်မှုအပြစ်ရမဲ့ကြေကိုရုရှားကချိုးဖောက်နေကြောင်းဆက်ယုံမှာဆက်လက်ခုခံနေတဲ့ယူကရိန်းအဇော့တပ်ဖွဲ့ရဲ့ဒုတိယတပ်မှူးပိုဂျီဆာဗီယာဒိုစလက်ပလာမာကအွန်လိုင်းမှာဗီဒီယိုနဲ့ပြောဆိုခဲ့တာပါယူကရိန်းဝန်ကြီးချုပ်ကလည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့ပြောပါတယ်ယူကရိန်းပေါ်ကျူးကျော်မှုအတွက်ပြစ်ဒဏ်ခတ်တဲ့အနေနဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်နေရမှာကြာသပတေးကအပျော်စီးသင်္ဘောတစ်စင်းကိုတင်လိုက်ပါတယ်ရုရှားတထေးဆူလိုင်မန်ကာရီမော့ပိုင်ဆိုင်တဲ့တန်း300တဲ့အပျော်စီးသင်္ဘောကိုအမေရိကန်ရဲ့ပန်ချာချက်ရဖီဂျီအာနာဝယ်နေတင်လိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါအမေရိကန်ရှေ့နေချုပ်မေရစ်ဂါလန်ကတော့ရုရှားဆူယောက်ကိုအားပေးနေတဲ့ရာဇဝတ်သားတွေဖြစ်ရင်ညွန်းတုံ့နှုံးပြီးဒီလိုလူတွေရဲ့ပိုင်ဆိုင်မှုတွေကိုဖွက်ထားဖို့နေရာမရှိတဲ့အကြောင်းကြာသပတေးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဒိမန်နိုင်ငံကိုပင်ဟေဂင်မြို့ကရုရှားတန်ယုံဝန်ထမ်းတွေလွန်ခဲ့တဲ့လလောက်ကနှင်ထုတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့မော်စကိုမြို့တော်မှာရှိတဲ့ဒိမန်တန်ယုံကဝန်ထမ်း9ယောက်ကိုနှင်ထုတ်လိုက်တဲ့အကြောင်းရုရှားကကြေညာလိုက်ပါတယ်။နှင်ထုတ်ခံရသူတွေသတင်းနှစ်ပတ်အတွင်းထွက်ခွာရမယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာပြင်းတွေထုတ်ပြန်ခြင်းမှာဖော်ပြခဲ့တာ
ပါ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောတာရှင်တဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.